ခရစ်တက္ကရာ2022ခုနှစ်နိုဝင်ဘာလ17ရက်နေ့တနင်္ဂနွေနေ့မှာအမေရိကနိုင်ငံကယ်လီဖိုးနီးယားပြည်နယ်ဟမ်မွန်ဘေးမြို့ဓမ္မန္တဒဝိဟာရအကြောင်းတည်းကြီးမှာဓမ္မန္တဒဝိဟာရအကြောင်းတည်းကြီးရဲ့ဦးစီးပဒနာနာယကဖြစ်တော်မူကြကုန်သောဆရာတော်ဘုရားကြီးများဥဒေထားယဉ်ကျင်းပပြုလုပ်အပ်တဲ့တတိယကျင့်မြောက်မဂ္ဂဝိပဿနာအဋ္ဌကထာစကားပွဲမှာအလုံးပိတရားများဆက်လက်ပြီးတော့ဟောကြားပေးမှာဖြစ်ပါတယ်။မြတ်စွာဘုရားသခင်ကရောမြတ်ကြီးလက်ထက်တော်ခက္ကလတော်မှာဘုရားရှင်ကရောမြတ်ကြီးတာဝတိပြုမူစီတေဝအကြောင်းတော်မှာသတင်းသုံးတော်မူနေတဲ့အချိန်အခါမှာတာဝတိမြို့တော်တွင်ကတရားလာရောက်နာဟုကြတဲ့တရားနာပရိသတ်အပေါ်တော်ကောင်းတို့ဒီနာကတရားနာဉာဏ်ကခန္ဓာဆိုင်လို့သောတာပတ္တိမဉ္ဇဏ်တဂရဂါမိမဉ္ဇဏ်အနာဂါမိမဉ္ဇဏ်အရဟတမဉ္ဇဏ်များအတိအသည့်ရရှိတော်ကြသလိုယနေ့လည်းပဲအာလုံးသောတရားနာပရိသတ်အပေါ်တော်ကောင်းတို့ဒီနာကတရားနာဉာဏ်ကခန္ဓာဆိုင်လို့သောတာပတ္တိမဉ္ဇဏ်များယနေ့ရပါစေတဂရဂါမိမဉ္ဇဏ်များယနေ့ရပါစေအနာဂါမိမဉ္ဇဏ်များယနေ့ရပါစေအရဟတမဉ္ဇဏ်များယနေ့ရပါစေလို့ဆန္ဒပြုရင်းနဲ့ဘုန်းကြီးများရဲ့အမသဘေအစီအစဉ်ကိုစတင်မှာဖြစ်ပါလေ။အာလုံသောယောဂီအပေါင်းတော်ကောင်းတို့ဝိပဿနာရှုတယ်ဆိုရဟာခန္ဓာရဲ့သဘာဝကိုသိအောင်လုပ်တဲ့အလုပ်ပါပဲ။ခန္ဓာရဲ့သဘာဝဟာအချင်းချင်းအားဖြင့်တော့ယုံနဲ့နာနှမျိုးရှိပါတယ်။ယုံဆိုတာယုံကြံယုံလို့ဒီလိုလဲခွဲတယ်။ပညာမတရားသေးတဲ့ယုံပညာတင်ပြီးသားယုံဒီလိုလဲခွဲတယ်ပေါ့နော်။နာဆိုတာကတော့အကွဲပြားမရှိပါဘူး။သိတတ်တဲ့သဘောတရားဒီလိုမျိုးပါပဲဒါကဝိပဿနာရှုခါဆိုယောဂီပုဂ္ဂိုလ်ဟာအများဖြင့်တော့ယောဂာလေးစာရှုကြတာပဲဘာဖြစ်လို့တော့ဆိုတော့နာကတိမ်မွေးတဲ့သဘောရှိတယ်အကောင်အထည်မရှိဘူးပရမတ်သဘောတရားတက်တက်ဖြစ်တယ်ဒီတော့သူ့ကိုမိအောင်ဖမ်းဖို့မလွယ်ဘူးပေါ့ယုတ်ကြတော့သူကယုတ်ကြယုတ်နုလို့နှမျိုးရှိတယ်တနည်းအားဖြင့်ပြောရင်ပညာတင်ထားတဲ့ယုတ်နဲ့ပညာမတင်တဲ့ယုတ်လို့နှမျိုးရှိတယ်ဆိုတော့ရှုခါသာယောဂီပုဂ္ဂိုလ်များအနေနဲ့ပညာတင်ထားတဲ့ယုတ်ကြမ်းကနေစပြီးတော့ရှုတာပို့ပြီးတော့ထင်လွင်မြင်လွင်ရှိတာပေါ့ပညာတင်ထားတဲ့ယုတ်ကြံဆိုတာဘာပြောတာလဲဆိုတော့ပုံမှန်တရတုပုံကခြေလက်ကိုပြောတာဒါပညာတင်ထားတဲ့ယုတ်သူကနေစရှုပြီးတော့မှတဖြည်းဖြည်းနဲ့ဒီပညာကိုခွာပြီးတော့ပရမတ်စီကိုရောက်အောင်သွားမှာကိုအဲဒါကြောင့်မို့လို့မြတ်စွာဘုရားတတိပဋ္ဌာန်ပါဠိတော်ကိုဟောတဲ့နေရာမှာလည်းပဲကာယ ानु ပတ္တနာကနေစဟောတယ်ဒီတော့ကာယ ानु ပတ္တနာဆိုတဲ့သတိပဋ္ဌာန်ဟောစဉ်ကိုကြည့်လိုက်မယ်ဆိုရင်လေပရမသုံးတွေ့လိုက်တာပညာတင်ပြီးသားယောက်ကနေစရှုဖို့ပဲတွေ့နေရတာပဲဥပမာဣရိယာပဌပပတို့သဗ္ဗညပပတို့ကြည့်လိုက်မယ်ဆိုရင်သွားရင်သွားတယ်လို့သိထိုင်ရင်ထိုင်တယ်လို့သိ။ရက်ရင်ရက်တယ်လို့သိ။ဟိုဘက်လှည့်ရင်ဟိုဘက်လှည့်တယ်လို့သိ။ဒီဘက်လှည့်ရင်ဒီဘက်လှည့်တယ်လို့သိ။လှည့်ရင်လှည့်တယ်လို့သိ။ဒီလိုညွှန်ကြားထားတာပါဠိတော်တွေမှာထင်ရှားတွေ့ရပါတယ်။ဒီတော့အဲ့ဒီညွှန်ကြားချက်ကိုကြည့်လိုက်မယ်ဆိုရင်ဒီညွှန်ကြားချက်ထက်မှာပညာတင်ထားတဲ့ဟောဒီပုံမှန်တရာယုတ်ခန္ဓာကိုအဓိကထားဟောတဲ့သ ဘောမျိုးတွေ့ရပါတယ်။တနည်းအားဖြင့်ပြောရင်ပုဂ္ဂိုလ်တ attva ငါဟာဆိုတဲ့အမည်မျိုးနဲ့ဟောထားတာတွေ့ရပါတယ်။ကိစ္စတော်ဝကိစ္စတော်မိအမိဖြစ်ကိစ္စတော်အမိအမိဆိုတဲ့စကားလုံးကလေးကိုထောက်ရင်အဟံငါသည်ဆိုတဲ့အတိတ်ပဲအလိုလိုရသွားတယ်။ဒါကြောင့်မလို့ငါသွားတယ်ငါလာတယ်ငါလှမ်းတယ်ငါစားတယ်ဆိုတဲ့ငါဆိုတဲ့အမြင်နဲ့ဟောဒီပုံမှန်တရားပညာယုံကြည်ကိုတနည်းအားဖြင့်ပြောရရင်ယုံကြမ်းကြီးကိုစပြီးတော့ရှုတဲ့ရှုွက်ကိုတတိထားမိပါတယ်ဒါဟာကယလုံးပန္နနာနည်းနဲ့စရှုတဲ့သဘောပါပဲအထက်ကရာတွေမှာလည်းဘယ်လိုဆိုထားသလဲလို့ဆိုတော့ဉာဏ်လေးတဲ့ပုဂ္ဂိုလ်ကိရိတာများတဲ့ပုဂ္ဂိုလ်ဟာဒီကာယဉ္စပန္နနာနည်းနဲ့စရှုရမယ်လို့ဒီလိုဆိုထားတာပေါ့ဒီတော့ဒီခေတ္တခါကာလမှာတော့ဒီဘုံရားအဖြစ်ပြောမယ်ဆိုလို့ရှိရင်ဉာဏ်လေးတဲ့ပုဂ္ဂိုလ်များပါတယ်ဒါဖြစ်လို့တော့သာသနာနောက်ပိုင်းရောက်တဲ့အခါမှာဉာဏ်ထက်တဲ့ပုဂ္ဂိုလ်များဟာစောစောကလေးကကြွတန်းဝင်သွားကြပြီ။ကြံနေတာဟာဉာဏ်လေးတဲ့ပုဂ္ဂိုလ်များအများအဖြစ်ကြံနေကြတယ်။ဒါကြောင့်မလို့ဒီခေတ်မှာတော့ကာယဆိုတဲ့ယောက်ကနေစရှိတာဟာအတော်များများယောဂီများအတွက်ပို့ပြီးတော့အဆင်ပြေပါတယ်။အဲဒါကြောင့်ယုတ်ပညာတင်ထားတဲ့ယုတ်ယုတ်ကျန်းပုံမှန်တရံကနေစပြီးတော့ရှုတဲ့နေ့စနစ်ကိုအများအဖြစ်ပြလိပြတာရှိပါတယ်မဟုတ်ဆရာတော်ဘုရားကြီးကတော့ဝရဏနုပတ္တနာနဲ့စိတ်တနုပတ္တနာကိုအဓိကထားပေးပါတယ်ကာယနုပတ္တနာကိုအဓိကမထားဘူးဘာဖြစ်လို့တော့မဟုတ်ဆရာတော်ဘုရားကြီးကဝရဏနိပန္နနဲ့စိတ္တနိပန္နကိုဘာဖြစ်လို့ရှည်ရန်တင်ပြီးတော့ပေးတယ်လေ။ယောဂီပုဂ္ဂိုလ်များကိုဝိပဿနာရှုတဲ့အရှုခံနဲ့ပတ်သက်လို့တရားမရှုခင်ကတည်းကဉာဏ်ဖွင့်ပေးထားတယ်။ဉာဏ်ဖွင့်ပေးထားတယ်ဆိုတာဘာပြောတာလဲလို့ဆိုတော့အရှုခံတရားကိုပရိစ္ဆသမုပ္ပန်နည်းနဲ့နှွယ်ပြီးတော့အတော်များများပြည့်ပြည့်စုံစုံဟောပြထားပေးတယ်အဲဒီလိုဟောပြထားပေးသည့်အတွက်ယောဂီဟာအရှုခံနဲ့ပတ်သက်လို့အလေးချက်ရထားတယ်နားယူဝါထားတယ်နားယူဝါထားတယ်ဆိုတော့ဉာဏ်လေးတဲ့စဉ်းရဲနဲ့မှသိမပါတော့ဘူးပေါ့တနည်းအားဖြင့်ပြောရင်ယောဂီအသိပြင်မဲ့လို့လည်းပဲအသိအတဲ့အခြေခံရှိသွားပြီးရှိပြီးသားပုဂ္ဂိုလ်လို့ဒီလိုဆိုနိုင်တယ်အဲဒါကြောင့်မလို့အရှုခံတရားကိုလည်းလည်းပတ်ပတ်တည်သွားပြီးဖြစ်တဲ့အတွက်ရှုဖို့ရှုလေးကိုလည်းလည်းလည်းပတ်ပတ်တည်သွားပြီးဖြစ်တဲ့အတွက်ဝရဏနဲ့စိတ်ကိုအစားပေးပြီးတော့နေပေးတယ်လို့ဘုန်းကြီးတို့ဒီလိုပဲယူဆပါတယ်ကျန်တဲ့ဆရာများကတော့အရှုခံတရားကိုဝိပဿနာမရှုခင်မှာတိတ်ကြီးအကျယ်တဝက်ဟောလေးပြောလို့တိတ်မရှိပဲနဲ့ကာယဆိုတဲ့ယောဂနဲ့စပြီးတော့တမာတိဖြစ်အောင်အရင်ဆုံးကြိုးစားကြတယ်ပြီးတော့မှတဖြည်းဖြည်းနဲ့တမာတိအားလေးကောင်းလာတော့မှသမထနဲ့တမာတိနဲ့ပညာယုကနတ္တဆိုတဲ့သဘောမျိုးနဲ့တွဲပြီးတော့သွားလာကုန်ဘုဂုဆရာတော်ဘုရားကြီးကတော့ပညာကိုရှင်းတင်သွားတယ်အဲဒီလိုနေ့စဉ်ကလေးတွေကမတူဘူးပေါ့လေနော်ထပါတော့လေအခုဘုန်းကြီးပြောနေတာကကာယဆိုတဲ့ယောက်ကနေစပြီးတော့သွားတဲ့ဤကိုဒီနေ့ပြောမှာပါဒါကြောင့်ကာယဆိုတဲ့ယောက်ကနေစပြီးတော့သွားမယ်ဆိုရင်ဘယ်ပုဂ္ဂိုလ်တွေနဲ့ပို့ပြီးတော့အဆင်ပြေတယ်လဲဆိုတော့အခြေခံမရှိသေးတဲ့ယောဂီများအတွက်ပို့ပြီးတော့အဆင်ပြေတယ်ဒါကြောင့်အခြေခံမရှိသေးတဲ့ယောဂီများဟာပရမသောဟောရီယုတ်ကျန်းဆိုလို့ခေါ်တဲ့ပညာတင်မိတာယောက်ခန္ဓာကြီးကိုပဲသွားရင်သွားတယ် ကြွားရင်ကြွားတယ်လှမ်းရင်လှမ်းတယ်ချရင်ချတယ်ကိုင်ရင်ကိုင်တယ်စားရင်စားတယ်တောက်ရင်တောက်တယ်စသည်ဖြင့်အဲ့ဒီလိုတစ်ခုချင်းတစ်ခုချင်းသတိပ္ပံကိန်းပြီးတော့ပြီးအောင်လုပ်သွားတယ်အဲ့ဒီလိုလုပ်သွားခြင်းအဖြစ်ဒီပညာယုတ်ခန္ဓာကြီးဟာမိမိတို့ထင်ရှားတဲ့ယုတ်ခန္ဓာကြီးဖြစ်နေတော့မှတ်ရတာပို့ပြီးတော့လွယ်တယ်တမာရီစူးစူးဆက်ဆက်ကြည့်ရတာပို့ပြီးတော့လွယ်တယ်တချို့တချို့ဆရာသမားများဆိုရင်ပရမ2ရက်3ရက်ဟောဒီပုံမန္တရယုတ်ခန္ဓာကြီးကိုပဲငယ်လေးကိုကြည်တာတော့နှစ်ဖူးကိုကြည်တာတော့စသည်ဖြင့်ပေါ့အဲဒီလိုကြည်ပြီးတော့2ရက်3ရက်သမားတွေတီထောင်နေနေ့စနစ်တောင်မှသင်ပေးကြတာရှိကြပါတယ်ဒါလည်းပဲခုနပြောသလိုအစာပိုင်းပုဂ္ဂိုလ်များအတွက်သမားတွေရအောင်ကြိုးစားပေးတဲ့နည်းလမ်းတစ်ခုပါပဲအဲ့ဒီလိုတမာရီရသွားပြီဆိုတော့မှဝိပဿနာလမ်းကြောင်းပေါ်ကိုတင်ပေးကြတာဒါမဟုတ်ဆရာတော်ကြီးရဲ့နီးနဲ့ကျန်တဲ့နေစတိတင်နဲ့ခွာခြားချက်လို့ရေပုံရဒီလိုသတ်မှတ်နိုင်ပါတယ်အဲ့တော့နာဒါလေးကိုနည်းနည်းလေးမှတ်လို့လည်းအောင်နည်းနည်းလေးပြန်ပြောပါမယ်မဟုတ်ဆရာတော်ဘုရားကြီးရဲ့နီးကညာလမ်းကြောင်းပေါ်ကိုတန်းပြီးတော့တင်ပေးလိုက်တဲ့ဤကျန်တဲ့ဆရာများကတမထလမ်းကြောင်းပေါ်ကိုတင်ပြီးတော့မှတမထလမ်းကြောင်းကနေမှတစ်ဆင့်ညာလမ်းကြောင်းကိုသွားတဲ့ဤအခြေခံတူတူချင်းချင်းမှတ်ချင်ရင်တော့ဒီလိုပဲမှတ်လို့ရပါတယ်အခုတမထလမ်းကြောင်းပေါ်မှတစ်ဆင့်ဘုန်းကြီးတို့ပြောပြပါမယ်အဲ့တော့တမထလမ်းကြောင်းပေါ်မှာတဆင့်သွားတဲ့အခါကျတော့တမာရီဖြစ်ဖို့အဓိကပေါ့နော်တမာရီဖြစ်ဖို့ဆိုရင်ပညာတင်ထားတဲ့ဒီယုတ်ခန္ဓာကြီးကိုပဲကြည်ကြည်ပညာမတရားသေးတဲ့ပရမတ်ယုတ်ခန္ဓာကိုပဲကြည်ကြည်ဘယ်ခန္ဓာကိုပဲကြည်ကြည်အဓိကကတော့တမာရီဖြစ်ဖို့အဓိကပါပဲတမာရီတာဖြစ်မယ်ဆိုရင်ဘယ်နည်းနဲ့ပဲကြည်ကြည်ကြည်လို့ရပါတယ်အဲ့ဒီလိုကြည်ပြီးတော့မှတမာရီဖြစ်ပြီးတော့မှဝိပဿနာလမ်းကြောင်းကိုသွားပေါ့ဒီတော့ပရမတ်နဲ့ရသုံးရတော့တမာရီဖြစ်တဲ့နေ့ကိုပဲယောဂီများသွားနေရအောင်ပါဒီတော့ယုတ်ကျမ်းရဲ့ယုံလို့ရယ်ဆိုတာကယုတ်ကျမ်းဆိုတာကဒီပညာတင်ထားတဲ့ပုံမှန်သဏ္ဍာန်ကြီးကိုပြောတယ်အဲ့တော့တွားတယ်တွားတယ်လို့ဘောဟာရတက်လိုက်ပြီဆိုကြတဲ့ကူကယုံနံဆိုရင်တွားတယ်ဆိုတဲ့ပညာတက်เสียမလို့တွားတယ်ဆိုတဲ့ပညာတက်ပြီဆိုကြတဲ့ကူကပုဂ္ဂိုလ်တ attva ဆိုတဲ့အမြင်ဟာအလိုလိုမြင်သွားပြီပုဂ္ဂိုလ်တ attva မလို့တွားတတ်တာပေါ့လေယုံနံကပဲတွားတတ်မလဲအကြောင်းသွားတယ်ဆိုတာလည်းပုဂ္ဂိုလ်တ attva ပဲ။ထိုင်တယ်ဆိုတာလည်းပုဂ္ဂိုလ်တ attva ပဲ။စားတယ်ဆိုတာလည်းပုဂ္ဂိုလ်တ attva ပဲ။ထိတယ်ဆိုတာလည်းပုဂ္ဂိုလ်တ attva ပဲ။ပူလိုက်တာဆိုတာလည်းပဲ။ဒါလည်းပုဂ္ဂိုလ်တ attva နဲ့တွဲပြီးတော့နေတဲ့အမြင်ပဲ။အေးလိုက်တာဆိုတာလည်းဒါလည်းပုဂ္ဂိုလ်တ attva နဲ့တွဲပြီးတော့နေတဲ့အမြင်ပဲ။နာလိုက်တာ၊ကျင်လိုက်တာဒါလည်းပုဂ္ဂိုလ်တ attva နဲ့တွဲပြီးတော့မြင်တဲ့အမြင်ပဲဒီမြင်နေအားလုံးဟာပညာအမြင်တွေပဲပရမတ်မှာသွားတာလည်းမရှိဘူးထိုင်တာလည်းမရှိဘူးပူတာလည်းမရှိဘူးအေးတာလည်းမရှိဘူးနာတာလည်းမရှိဘူးကျင်တာလည်းမရှိဘူးကြိုက်တာလည်းမရှိဘူးနားတယ်ကျင်တယ်ကြိုက်တယ်ပူတယ်အေးတယ်လို့သတ်မှတ်တာပုဂ္ဂိုလ်ကသတ်မှတ်တာကိုပုဂ္ဂိုလ်ကသတ်မှတ်တာဒီတော့နားတယ်ကျင်တယ်ပူတယ်အေးတယ်လို့သတ်မှတ်လိုက်ပြီဆိုကြတဲ့ကောပုဂ္ဂိုလ်ရဲ့အခက်ကနာပါလာပြီပုဂ္ဂိုလ်ရဲ့ခက္ခဏပါလာပြီဆိုရင်ဒါပညာတင်ထားတဲ့ယုတ်ကျမ်းသဘောဖြစ်နေပြီ။ငါဆိုတဲ့အမြင်ပါလာပြီ။ဒါပေမဲ့တမာရီတော့ဖြစ်နေတယ်။ဒါကြောင့်တမာရီဖြစ်မှုကိုအဓိကထားနေတာ။ပုဂ္ဂိုလ်တ attva ပါခြင်းမပါခြင်းကအဓိကမဟုတ်ဘူး။တမာရီဖြစ်မှုကိုအဓိကထားနေတာ။အဲဒီလိုတမာရီရအောင်ကျိုးစားပြီးတော့မှတမာရီလေးရလာတော့မှဘာလို့လဲပုဂ္ဂိုလ်တ attva စိတ်သုံးတဲ့ပုဂ္ဂိုလ်တ attva မပါတဲ့ပ ရမတ်စီကိုရောက်အောင်သွားမှာကိုဟုတ်ပြီဒီတော့ကာယ ानु ပန္နရာလို့ပြောလိုက်ကတည်းကပုဂ္ဂိုလ်တ attva မပါလို့မရဘူးပါကိုပါနေတယ်နောက်ဆုံးဘုန်းကြီးတို့ဒုတိယကာရလို့ခေါ်တဲ့32ပါးသောကုဋ္ဌာတာကိုကြည့်ရင်တောင်မှသမေဝဉ္ဇဉ်ချစ်သေးလေးသည်လက်သေးသောအရေတို့အရေပါဆိုတဲ့ခန္ဓာကိုယ်ရဲ့စိတ်ပိုင်းကလေးတွေကိုမြင်နေသည့်တိုင်ပုဂ္ဂိုလ်တ attva ဆိုတဲ့အမြင်တော့ပျောက်တော့ပျောက်သွားတယ်ပျောက်ပေမဲ့သူတို့လည်းပဲပညာသဘောဖြစ်နေသေးတယ်ပညာသဘောကိုမလုံးစားနိုင်ဘူးသမင်ဆိုတဲ့ပညာချစ်သေးဆိုတဲ့ပညာလက်သေးဆိုတဲ့ပညာဒီပုံမှာရောက်နေပြီလေဒါလည်းပုဂ္ဂိုလ်တ attva ဆိုတဲ့သဘောနဲ့ပေါ်နေတူနေတာပဲဒါကြောင့်မလို့ဒါလည်းတမထသဘောပဲဖြစ်ပါလေတယ်အဲဒါကြောင့်မလို့သွားတယ်လာတယ်စားတယ်တောက်တယ်ဆိုတာလည်းတမထပဲထိတယ်သိတယ်ထိတယ်သိတယ်ခံစားတယ်ဆိုတာလည်းဒါလည်းတမထပါပဲဆံမင်းဝင်းကြီးချစ်သိလက်သိတော့အရေတူရေပါဒါလည်းတမထပါပဲအဲ့ဒီတမထနီးနဲ့တမာရီနီးနဲ့စိတ်ကလေးတီးနေအောင်ကြိုးစားကြရတာကိုကောင်းပြီဒါဖြစ်လို့ရှိရင်အဲ့ဒီတမာရီလေးဖြစ်ပြီးမှဝိပဿနာကိုသွားမယ်ဆိုတော့တမာရီဘယ်တိုင်းတာအထိလိုအပ်တယ်လဲဆိုတဲ့လိုအပ်ချက်ကလေးလည်းသိဖို့လိုပါတယ်တမာရီဘလောက်ရမှဝိပဿနာဖြစ်မှာလဲတမာရီဘလောက်အထိအစင်မြင့်မှဝိပဿနာပညာဖြစ်နိုင်တယ်လဲ။ဒါနဲ့ပတ်သက်လို့တော့တချို့လည်းအငင်းပွားတာပေါ့လေ။ဒါပေမဲ့ဘုန်းကြီးတို့ရဲ့အမြင်မှာတော့တမာရီဘလောက်ရမှဝိပဿနာဖြစ်မယ်ဆိုတဲ့တမတ်ချက်ဟာမရှိပါဘူး။ခဏိကတမာရီတွေပဲလိုသလား။ဥပ္ပစ္စရတမာရီအထိသွားရမလား။အပ္ပနာတမာရီအထိသွားရမလား။ဒီလိုတမတ်ချက်မရှိပါဘူး။စာရိပုတ္တရာမှာမရှိပါဘူး။ဘာဖြစ်လို့မရှိတယ်လဲလို့မေးရင်ဝိပဿနာအလုပ်ဆိုတာပညာအလုပ်ပဲပညာအလုပ်မှာတမာရီနဲ့ပတ်သက်တဲ့တမတ်ချက်လုံးဝတမတ်ထတာမရှိဘူးဉာဏ်နဲ့ပတ်သက်တဲ့တမတ်ချက်ပဲရှိတယ်တမာရီနဲ့ပတ်သက်တဲ့တမတ်ချက်မရှိဘူးအဲ့ဒါကြောင့်မလို့တမာရီပဲရိပ်ပင်များရှိမှပညာဖြစ်မယ်ဆိုတာဟာဝိပဿနာလောကမှာတမတ်ချက်မရှိပါဘူးသို့တော့တခုတော့ရှိတာပေါ့လေတမာတိမပါဘဲနဲ့လည်းပညာမဖြစ်ဘူး။ဒါကြောင့်မလို့ဝိပဿနာပညာနဲ့ရှုတော့မယ်ဆိုရင်တမာတိကတော့ထပ်သင့်တယ်လို့တော့လိုအပ်တာပဲ။ဘလောက်ကြာကြာလိုအပ်တယ်လဲ။ဘလောက်ကြာကြာဆိုတာလဲတမတ်ချက်မရှိဘူး။ဘလောက်တိုင်းတာဆိုတာလဲတမတ်ချက်မရှိဘူး။ဒါဖြင့်ဘယ်လိုပြောမလဲ။ဘယ်လိုစဉ်းစားမလဲဘယ်လိုသတ်မှတ်မလဲအဓိကကတော့ဝိပဿနာရှုတာဟာအရှုခံခန္ဓာကိုဉာဏ်နဲ့ကြည့်တာဉာဏ်ဖြစ်အောင်ကြည့်တာသဘောပေါက်အောင်ကြည့်တာပေါ့သဘောပေါက်အောင်ကြည့်တာသဘောပေါက်အောင်ကြည့်ဖို့ဆိုတာတမာရီဆိုတဲ့ဆုဆိုင်မှုရှိမှသဘောပေါက်တာတမာရီဆိုတဲ့ဆုဆိုင်မှုမရှိရင်သဘောမပေါက်ဘူးတော့တမာရီဆုဆိုင်မှုကလည်းပဲတတိဆိုတဲ့တရားသိထားတဲ့အတိကမှန်ကန်တဲ့အတိဖြစ်မှာစုဆိုင်မှုကလည်းမှန်ကန်တဲ့စုဆိုင်မှုဖြစ်တယ်ဉာဏ်ကလည်းမှန်ကန်တဲ့ဉာဏ်ဖြစ်တယ်ဆိုတော့မှန်ကန်တဲ့အတိကသမတတိမှန်ကန်တဲ့စုဆိုင်မှုကသမသမာတိမှန်ကန်တဲ့ထိုးထည့်သိမြင်မှုကသမ္မာဒိဋ္ဌိပြောတမ္မာဆိုတဲ့စကားလုံးလေးနဲ့ချုပ်ထားတာဖြစ်တဲ့အတွက်တမ္မာဖြစ်ဖို့အရေးကြီးတယ်ဒီတော့တဏ္မာဖြစ်ဖို့ဆိုတာကဘယ်လိုတိုင်းတားလဲသတ်မှတ်မလဲပညာခန္ဓာကိုမြင်နေရင်တဏ္မာမဖြစ်ဘူးပရမတ်ခန္ဓာမြင်မှတဏ္မာဖြစ်တယ်ပုဂ္ဂိုလ်တ attva ငါပါနေရင်တဏ္မာမဖြစ်ဘူးပုဂ္ဂိုလ်တ attva ငါမပါမှတဏ္မာဖြစ်တယ်မှန်ကန်သောဆိုတဲ့အဖြစ်ရောက်တယ်ပေါ့ဒီတော့ ပရမသောစအခြေတည်လိုက်ကလေးကတတိနဲ့စအခြေတည်လိုက်ကလေးကပရမတော့ငါသွားတယ်ငါလာတယ်ငါစားတယ်ငါတောက်တယ်ငါထိုင်တယ်ငါစဉ်းညာလျှောက်တယ်ခြေတော်ကလေးကကြွားတယ်ခြေတော်ကလေးလှမ်းတယ်ပုဂ္ဂိုလ်တ attva နဲ့တွဲပြီးတော့မြင်ကောင်းမြင်လိုက်မှဒါပေမဲ့လို့လည်းပဲအဲ့ဒီအမြင်နဲ့တည်းရထားလို့မရဘူးပုဂ္ဂိုလ်တ attva မဟုတ်တဲ့တသဘောစီကိုရောက်အောင်သွားဘုဒ္ဓတတ္တဘောလေးဣဒ္ဓတတ္တဘောလေးနာတတ္တဘောจิตတတ္တဘောသိတတ္တဘောခန္ဓာတတ္တဘောအဲ့ဒီသဘောလေးစီကိုရအောင်တတိလေးနဲ့ထိမ့်ပေးဖို့လိုတယ်ဒီတော့တတိနဲ့သိပေးကတဲ့ကိုကပရမတိကာသမှာပုဂ္ဂိုလ်တ attva ဆိုတဲ့အတိနဲ့သိခြင်းသိပါဒါပေမဲ့နောက်ပိုင်းမှာပုဂ္ဂိုလ်တ attva ဆိုတဲ့အမြင်မပါပါစေနဲ့ပုဂ္ဂိုလ်တ attva စီကိုစိတ်မရောက်ပါစေနဲ့ပုဂ္ဂိုလ်တ attva ဆိုတဲ့တမတ်ချက်မရှိပါစေနဲ့အားလုံးဟာသဘာဝတရားကလေးတွေပဲအဲ့ဒီသဘာဝတရားကလေးကိုပဲသိပေးပါသဘာဝတရားကလေးကိုပဲစွစွဆိုက်ဆိုက်ကြည်ပေးပါအဲ့ဒီလိုကြည်ပေးလို့မိမိအတိတဲမှာပုဂ္ဂိုလ်တ attva မပါတော့ဘူးဒုဗ္ဗငါချစ်လဲဆိုတဲ့အမြင်မရှိတော့ဘူးဆိုရင်ဒါတဏ္မာဖြစ်သွားပြီပေါ့ပုဂ္ဂိုလ်တ attva ဆိုတဲ့အမြင်ဖြစ်နေတဲ့ရင်တဏ္မာမဖြစ်သေးဘူး။သိတော့သိတယ်။ဒါပေမဲ့ပုဂ္ဂိုလ်တ attva ဆိုတဲ့အမြင်နဲ့သိနေတဲ့ရင်တဏ္မာမဖြစ်ဘူး။ဒုမောင်ကခြေလဲဆိုတဲ့အသိနဲ့သိနေရင်တဏ္မာမဖြစ်ဘူး။တဏ္မာတတိမဖြစ်ဘူး။တဏ္မာတတိပဲအချိန်မှဖြစ်တယ်လေ။ပုဂ္ဂိုလ်တ attva ဆိုတဲ့အမြင်ပျောက်ပြီးတော့ယုံနံဆိုတဲ့အမြင်ရောက်ပါမှအဲ့ဒါမှတဏ္မာဖြစ်တယ်။တမ္မာတတိဖြစ်တာတမ္မာတတိဖြစ်တော့မှဘာဖြစ်တော့တမ္မာတမာတိဖြစ်တာပြောတတိနဲ့တမာတိဆိုတာတကလမ်းကြောင်းတစ်ခုတည်းပဲတမာတိမဲ့ကစည်ရင်နဲ့မှာတူတူဝင်နေတာဆိုတော့တတိနဲ့တမာတိကအများတန်းတွဲနေတယ်ဒီတော့တမာတိဟာပရမတတိနဲ့တွဲပြီးတော့ပုဂ္ဂိုလ်တ attva ဒီပုံကချစ်လက်အဲ့ဒီပုံမှာစွတ်စွတ်ဆက်ဆက်ဖြစ်နေပေမဲ့ဒါမှတ်ကန်တော့တမာတမာတိမဟုတ်တဲ့အတွက်ဒီလောက်တည်းရမထားပါနဲ့တဘာဝတရားကလေးစီကိုရောက်အောင်စွတ်စွတ်ဆက်ဆက်ကြည့်ပေးပါဘူးတယ်ဘူးတဲ့တဘာဝလေးကိုပဲတွေ့ပါစေဒီပုံကချစ်လက်မတွေ့ပါစေနဲ့နားတယ်နားတဲ့တဘာဝလေးကိုပဲတွေ့ပါစေဒီပုံကချစ်လက်ကိုမတွေ့ပါစေနဲ့ပုဂ္ဂိုလ်တ attva ငါဆိုတဲ့အမြင်မပါပါစေနဲ့နားတယ်ကျင်တယ်ကြိုက်တယ်ခဲတယ်ထုံတယ်တောင်းတယ်တင်းတယ်ဒါလေးတွေဟာလည်းပဲပုဂ္ဂိုလ်တ attva မဟုတ်ဘူးပုဂ္ဂိုလ်တ attva ဆိုတဲ့အမြင်မပါဘူးပါပဲရှိတယ်တဘာဝပဲရှိတယ်အဲ့ဒီတဘာဝဘုရားကြောင့်ဖြစ်အကြောင်းကြောင့်ဖြစ်တယ်အကြောင်းတိုက်ဆိုင်လို့အကျိုးတွေဖြစ်တာအကြောင်းအကျိုးဆက်သွယ်ပြီးတော့နာရတဲ့ဆိုတာဖြစ်လာတာကာယကြည်ယုံနဲ့ဒွိတိဇာကအကြောင်းနာရတဲ့သဘောလေးပေါ်လာတာအကျိုးနာမသိတာလည်းအကျိုးနာရလို့ခံစားလိုက်ရတာလည်းအကျိုးအကြောင်းနဲ့အကျိုးအကြောင်းနဲ့မှလည်းပုဂ္ဂိုလ်တ attva မပါဘူးအကျိုးနဲ့မှလည်းပုဂ္ဂိုလ်တ attva မပါဘူးအားလုံးကဓမ္မသဘောလေးတွေရှိပဲယုတ်သဘောနဲ့နံသဘောအဲ့ဒီလိုသိပေးနေခြင်းဟာတတိပဲအဲ့ဒီပုံမှာစွတ်စိုက်ကြည့်ပေးနေခြင်းဟာသမာဓိပဲအဲ့ဒီလိုသိအောင်အားထုတ်ပေးနေတာကဝရိယပဲအားလုံးပေါ်လိုက်တော့သမာဓိမဂ်ကင်၃ပါးဒီတော့ယောက်ကိုယောက်မသိနေတာသည်တမာတိမက်ကေနာကိုနာမသိနေတာသည်တမာတိမက်ကေပူရာကိုပူမသိနေတာသည်တမာတိမက်ကေအေရာကိုအေမသိနေတာသည်တမာတိမက်ကေနာရာကိုနာမသိနေတာသည်တမာတိမက်ကေကျင်နာကိုကျင်မသိနေတာသည်တမာတိမက်ကေအဲ့ဒီတမာတိမက်ကေလေးနဲ့သိပေးပါနာရာကိုနာရလို့သိပေးပါပုဂ္ဂိုလ်တ attva မပါပါစေနဲ့ကျင်နာကိုကျင်တယ်လို့သိပေးပါပုဂ္ဂိုလ်တ attva မပါပါစေနဲ့အဲ့ဒီလိုဆိုရင်ပရမတ်ခန္ဓာအပေါ်မှာတမာရိမက်ကင်နဲ့စွတ်စွတ်ဆက်ဆက်ကြည့်လို့ရတာပါပဲအဲ့ဒီလိုတမာရိမက်ကင်နဲ့စွတ်စွတ်ဆက်ဆက်ကြည့်လို့ရသွားပြီဆိုတော့အဲ့ဒီအမြင်ထဲမှာတမာရိရဲ့အမြင်ထဲမှာယုံနံဆိုတဲ့အမြင်တဲ့ပို့ပြီးတော့ယောသဘောလေးကဘယ်လိုရှိတယ်လဲ နာသဘောလေးကဘယ်လိုရှိတယ်လဲစူးစမ်းတဲ့သဘောဆင်ញင်ပေးရတယ်နှလုံးသွင်းပေးရတယ်သုံးသပ်ပေးရတယ်ဟောဒါလေးကမြဲတယ်မမြဲဘူးဒါလေးကဆင်းရဲတယ်ချမ်းသာတယ်ငါပိုင်တယ်ငါမပိုင်ဘူးဒီသဘောလေးတွေစူးစမ်းမှုရှိတယ်အဲစူးစမ်းမှုရှိတယ်ဆိုပေမဲ့စူးစမ်းတဲ့သဘောဟာအခုလိုဝိပဿနာတရားလိုအားထုတ်နေတဲ့အချိန်ခါမှာဒီလိုမစူးစမ်းတော့နဲ့ဒါကဘယ်အချိန်မှာစူးစမ်းရမှာလဲဝိပဿနာတရားအလုံးအာမထုတ်ခေလုံငန်းကွယ်မဝင်ခင်မှာသွားရင်လာရင်နေထိုင်ရင်ဆိုင်ရင်တောင်းရင်ဒီလိုစူးစမ်းကြည့်နေရဆိုကြပါစို့မနေ့9နာရီမှာတရားထိုင်မလို့သတ်မှတ်ထားတယ်9နာရီမထုတ်ခင်မှာဈေးညာလေးရှောက်ပြီးတော့အတဏျာလေးမှာမတ်တက်ရပြီးတော့စူးစမ်းကြည့်လေးလာကြည့်သုံးသပ်ကြည့်နှလုံးသွင်းကြည့်ကြိုတင်ပြီးတော့သုံးသပ်စင်ကြီးနှလုံးသွင်းပြနေရတယ်။အဲဒီလိုသံသစင်ကြီးနှလုံးသွင်းပြနေတဲ့အခါကျတော့ဘယ်မလဲ။ရုပ်စရာကဘယ်ရတော့။ရုပ်သည်ဘယ်လိုသဘောရှိတယ်လဲ။ဩကြားဘူးတာကတော့မမြဲဘူးလို့ကြားဘူးတယ်။မမြဲတာဘယ်လိုဟာတော့။ကြားဘူးတာကတော့ဒုက္ခသစ္စာလို့ကြားဘူးတယ်။ဒုက္ခသစ္စာကတော့ဘယ်လိုဖြစ်တယ်လဲ။အနတ္တကိုမပိုင်ဘူးလို့ကြားဘူးတယ်။ကိုယ်တကယ်ပိုင်သလားမပိုင်ဘူးလားဒီပုံမှာသုံးသပ်ကြည့်ဆင်ញင်ကြည့်နှလုံးသွင်းကြည့်အဲ့ဒီလိုလေးတွေများများကြီးဆင်ញင်ပေးဖို့လိုပါတယ်အဲ့ဒီလိုများများကြီးဆင်ញင်ပေးနေခြင်းဒီဘယ်ပုံမှာဆင်ញင်တာလဲရုပ်နာခန္ဓာအပေါ်မှာဆင်ញင်ပေးနေတာဒါကြောင့်မလို့တမ္မာသင်္ကပ္ပလို့ခေါ်တယ်အဲ့ဒီတမ္မာသင်္ကပ္ပအာတမ္မာသင်္ကပ္ပဆိုတဲ့အာရီသိကောင်းလာတဲ့အခါကျတော့မှဟောလုံငန်းကွယ်မှာတမ္မာဒိဋ္ဌိဆိုတဲ့အသိဉာဏ်ကမှန်မှန်ကန်ကန်ဆုံးဖြတ်ချက်ချလိုက်နိုင်တာပါ။ဟောဟောဒီရုပ်ဒီမမြဲဘူး။မမြဲလို့အနိစ္စ။ဖြစ်ချင်းပြချင်းနဲ့အမြဲတည်းနှိစ္စတလို့ဒုက္ခ။ဖြစ်တုန်းကလည်းကိုယ်လိုဆန္ဒပါရမဟု။ပြတ်သွားတော့လည်းကိုယ်ပြောကဘာမှပါရမဟု။ကိုယ်လိုဆန္ဒလည်းမပါကိုပြောကလည်းမပါပဲနဲ့သူ့တဘာဘာနဲ့သူကြောင်းကျုံဆက်သွယ်ပြီးတော့ဖြစ်နေတာမဟုတ်လို့အတ္တမဟုတ်ဘူးဒါအနတ္တအဲ့ဒီလိုလေသဘောပေါက်လာတယ်အဲ့ဒီလိုသဘောပေါက်လာခြင်းကိုဉာဏ်လို့ဒီလိုခေါ်တယ်ဒီတော့ခန္ဓာစကားကိုဘုန်းကြီးတို့ပြန်ပြောပါမယ်ဝိပဿနာရှုတဲ့အခါမှာတမာရိရဲ့အခန်းကဏ္ဍဘယ်လောက်အထိလိုအပ်တယ်လဲတမာရီဘလောက်တီမဝိပဿနာရှုလို့ရတယ်လဲဆိုရင်အခုပြောခဲ့တဲ့ရုပ်သဘောနာမ်သဘောတို့ရဲ့ဖြစ်သဘောပြတ်သဘောကိုသုံးသပ်ဆုံးဖြတ်နိုင်တဲ့အသည့်ဝင်ဖို့ရန်လုံလောက်တဲ့တမာရီဖြစ်ဖို့လိုတယ်တမာရီမလုံလောက်ရင်တမာရီမပါဘူးဆိုပြင်တတိလည်းပဲပါမလဲတမာရီအားနဲ့ရင်တတိအားနဲ့တာနဲ့အတူတူပဲသမတတိသမဝယမသမသမာတိဒီသုံးမျိုးကအတူတူကိုသူတို့ကသမာတိမြတ်ခင်သုံးပါတကုအားနဲ့ရင်ဉာဏ်တွေလည်းအားနဲ့သွားတာပဲတကုအားကောင်းရင်ဉာဏ်တွေလည်းအားကောင်းသွားတာပဲအဲဒါကြောင့်မလို့သမာတိမြတ်ခင်သုံးပါအားနဲ့နေပြီဆိုရင်ဘာဖြစ်တတ်သလဲငါပုဂ္ဂိုလ်တ attva ဒီအမြင်နဲ့ဝင်လာတတ်တယ်နာတာလေးတောင်မှဩငါနာတာပဲသူကောင်းကနာနေတာပဲခြေသလုံးကနာနေတာပဲဒီမြင်လေးတွေဝင်လာတာအဲ့ဒီမြင်ဘာကြောင့်ဝင်တယ်လဲတမာရိမက်ကေတုံးမှာအာနေနေလို့ဝင်လာတာတတိထားမှုလည်းအာနေသွားပြီတတိလက်လွတ်သွားတာနဲ့ဒီပဲနဲ့ငါဆိုတဲ့ဆက်ဝင်လာတာကိုဒါကြောင့်ငါဆိုတဲ့ဆက်မွေရောတမာရိတင်ပေးရမယ်လို့အများတော်တတိပေးနေတာပေါ့အဲ့ဒီတတိလေးအာနေသွားတာနဲ့ပုဂ္ဂိုလ်တ attva ငါဝရိယလေးရော့သွားတာနဲ့ဟာခြေတုံးကနာလိုက်တာ။တမာရီလေးကင်းသွားတာနဲ့ဟာခြေတုံးကနာလိုက်တာဒီလိုဖြစ်နေတာကို။အဲ့ဒါဒုမောင်ကခြေလက်ဆိုတဲ့အမြင်မြင်သွားခြင်းသည်တမာရီမက်ကင်တွေအာနေသွားလို့ပဲ။အဲ့ဒါတမာရီမက်ကင်အာနေသွားရင်ဘယ်လိုမြင်မလဲ။အထုပုံကခြေလက်ပဲငါပဲပုဂ္ဂိုလ်ပဲတတ္တဝါပဲဒီအမြင်ပဲမြင်မယ်။အဲ့ဒီအမြင်နဲ့ကြည့်နေရင်ဝိပဿနာပညာပဲဖြစ်မယ်။ဒါကြောင့်ဝိပဿနာပညာဖြစ်ချင်ပါတယ်ဆိုရင်ပုဂ္ဂိုလ်တ attva ငါဆိုတဲ့အမြင်ပြောင်းနေဖို့လိုတယ်အဲ့ဒီအမြင်ပြောင်းနေဖို့ဆိုတာကတမာရိမက္ခင်သုံးပါ မှန်ကန်တဲ့အနေအထားတွေနဲ့ရှိနေဖို့လိုတယ်။တမာရိမဂ္ဂင်သုံးပါးအားကောင်းနေဖို့လိုတယ်။တမာရိမဂ္ဂင်သုံးပါးအားကောင်းနေမှပညာမဂ္ဂင်တစ်ပါးနဲ့ဆက်စပ်ကြည့်လိုက်တဲ့အခါမှာပုဂ္ဂိုလ်တ္တဝါ၅ဆိုတဲ့အမြင်ပြောင်းပြီးတော့ဒါကရုပ်ပဲဒါကနာမည်ဒါကဖြစ်တဲ့ဘောပဲဒါကပြည့်တဲ့ဘောပဲဟောဒီလိုစာထုတ်ဖြစ်နေတာပဲလို့ဒီလိုဉာဏ်နဲ့မှပေါ်လာတာကိုအဲဒါကြောင့်လည်းချုပ်ပြောလိုက်မယ်ဆိုရင်တမာရီဘလောက်ထိလိုအပ်တယ်လဲပညာပြောက်ပြီးတော့ပရမတ်ကိုရောက်တဲ့အထိတမာရီလိုအပ်တယ်ပရမတ်မရောက်ပရမတ်ကိုမမြင်မချင်းပညာမပြောက်မချင်းဒီတမာရီဟာပြည့်စုံတဲ့တမာရီလို့ပြောလို့မရဘူး။တမာရီဖြစ်နေရင်လည်းအဲ့ဒီတမာရီဟာသမထရဲ့အခြေခံတမာရီပဲဖြစ်မှာပဲ။ဝိပဿနာရဲ့အခြေခံတမာရီတော့မဖြစ်နိုင်ဘူး။ဒါကြောင့်ဝိပဿနာရဲ့အခြေခံတမာရီဖြစ်ဖို့ဆိုရင်ပုဂ္ဂိုလ်တ attva ဆိုတဲ့အမြင်ပြောင်းနေရမယ်။ယောက်ျားမိန်းမဆိုတဲ့အမြင်ပြောင်းနေရမယ်။ယောက်သဘောစီကိုတတ်ရက်အာယုံပြုနိုင်ရမယ်။နှံသဘောစီကိုတတ်ရက်အာယုံပြုနိုင်ရမယ်။အရိလောသာအာယုံပြုနိုင်မယ်ဆိုရင်ပုဂ္ဂတ္တဝ၅ဆိုတဲ့အမြင်ပြောက်သွားပြီဆိုရင်အဲ့ဒီတမာရီဟာဝိပဿနာကိုကိုင်ကြီးပေးနိုင်တဲ့လုံလောက်တဲ့တမာတိဖြစ်နေပြီလို့ပြောလို့ရပါတယ်။အဲဒါကြောင့်တမာရီမဲ့ခင်ဘလောက်အထိလိုအပ်သလဲပုဂ္ဂတ္တဝ၅ဆိုတဲ့အမြင်ပြောက်ပြီးတော့ယုတ်နံဆိုတဲ့အမြင်ရောက်တဲ့အထိတမာရီရှိဖို့လိုပါတယ်။ဒါကိုယောဂီများသတိထားဖို့ပါပဲ။အဲဒါကြောင့်ဝိပဿနာရှုတဲ့နေရာမှာတမာရီဘလောက်လိုအပ်တယ်လဲ။ဥပ္ပစာရတမာရီလားအပ္ပနာတမာရီလားခဏိကတမာရီလားဒါတွေတွေးမနေနဲ့နံပါတ်တက်မနေနဲ့ရှုကြည့်။လောကကွယ်မှာလက်တွေရှုကြည့်လက်တွေရှုကြည့်လက်တွေရှုကြည့်လို့ယုတ်ဆိုတဲ့သဘောကိုမြင်ပြီလား။နာမ်ဆိုတဲ့သဘောကိုသတိထားမိပြီလား။ပုဂ္ဂိုလ်တ attva တွေအမြင်တွေပျောက်ပြီလား။ယောက်ျားမိန်းမအမြင်ပျောက်ပြီလားမပျောက်သေးရင်တော့ဒီသမာဓိမဂ်ကသုံးပါးဟာလိုနေသေးလို့ပဲတတိဝရိယသမာဓိဒီတရားတွေလိုနေသေးလို့ပဲဒီလိုဆိုရင်ဘာပြောင်းလို့မလဲသမာဓိမဂ်ကသုံးပါးပြန်ဖြစ်အောင်လို့သမာဓိမဂ်ကသုံးပါးအားကောင်းအောင်လို့ဒါဝိပဿနာရှုတယ်ဝိပဿနာရှုတယ်ဆိုပေမဲ့မလောပါနဲ့ပညာဉာဏ်မပျောက်ဖက်နဲ့သွားပြီးတော့ဝိပဿနာမရှုနဲ့ပုံမှန်တရာမပြောင်းဖက်နဲ့ဝိပဿနာတတ်မရှုနဲ့ရှုရင်ပညာပုံမှာရှုတဲ့အရှုပဲဖြစ်မယ်ပညာပုံပညာကိုရှုနေုံနဲ့ဝိပဿနာပဲဖြစ်မလဲဒါကြောင့်မလို့ဘယ်ရမစကောနဲ့ကိုတိုက်တာကြည့်ပညာပြောင်းသလားမပြောင်းဘူးလားပုဂ္ဂိုလ်တ attva ငါဆိုတဲ့အစွဲပြောင်းသလားမပြောင်းဘူးလားကိုယ့်ဘသာကိုတိုက်တာကြည့်ပုဂ္ဂိုလ်တ attva ငါစီကိုစိတ်မရောက်တော့ပါဘူး။ယုံနာစီကိုပဲစိတ်ရောက်နေပါပြီဆိုရင်တော့ဒီသမာဓိမဂ်ကဟာတတိနဲ့သမာဓိဟာပြည့်စုံလုံလောက်တဲ့တတိသမာဓိဖြစ်နေပြီ။ပုဂ္ဂိုလ်တ attva ငါပါနေတယ်။ပညာမြင်နေသေးတယ်ဆိုရင်တော့ဒီသမာဓိဟာဘလောက်ပဲအားကောင်းတဲ့သမာဓိပဲဖြစ်ဖြစ်ပြည့်စုံလုံလောက်တဲ့သမာဓိမဖြစ်နိုင်ပါဘူး။ဒါကြောင့်သမารိသမารိဆိုပေမဲ့တမာသမารိဖြစ်ဖို့လည်းအရေးကြီးပါသေးတယ်။ဝိပဿနာနဲ့အာယုံတူတဲ့သမารိဖြစ်ဖို့လည်းအရေးကြီးပါသေးတယ်။အဲဒီလိုမဖြစ်မရှိတဲ့သမารိဟာလုံလောက်တဲ့သမารိလို့ပြောလို့မရပါဘူး။အဲဒါကြောင့်သမารိဘယ်တိုင်းတားဒီလုံလောက်တယ်လဲ။ယုံနံခန္ဓာကိုစုစပ်ကြည့်နိုင်တဲ့သမာဓိဖြစ်တဲ့အထိလိုအပ်ပါတယ်။အဲ့ဒီလိုဖြစ်မှဒီသမာဓိကလုံလောက်တဲ့သမာဓိဖြစ်ပါတယ်။အဲဒါကြောင့်ဆိုကြပါစို့လောကကွယ်မှာဝင်တဲ့အခါကျတော့ပထမဆုံးဝင်လေထွက်လေတဲ့ကိုရှုကြည့်။ဝင်လေသည်ထွက်လေသည်ဝင်လေသည်ထွက်လေသည်ဝင်လေသည်ထွက်လေသည်စေတကနေသည်ပြီးသည်ပြီးသည်ပြီး။လေရဲ့သဘောဝါလေးကိုသိပြီးဟုတ်ပြီ။ဝင်လေရဲ့သဘောဝါသိပြီးတဲ့ထွက်လေရဲ့သဘောဝါသိပြီးတဲ့ဝင်လေရဲ့သဘာဝသိပြီတဲ့ထွက်လေရဲ့သဘာဝသိပြီတဲ့အဲ့ဒီလိုသိပြီတဲ့အခါကျတော့လေဆိုတာဟာဝါယောသူ့ရဲ့သဘာဝကထက်လေနဲ့သဘာဝနဲ့ပေါင်းလိုက်တော့ဝါယောတက် လေကြီးဖြစ်လာတာကြည့်တယ်ရပ်သွားတယ်လေစင်တန်းကြီးပြတ်သွားတာကြည့်တယ်ဖြစ်လာတာကြည့်တယ်ရပ်သွားတယ်ဝင်လေစင်တန်းကြီးဖြစ်လာတယ်ရပ်သွားတယ်ထွက်လေစင်တန်းကြီးဖြစ်လာတယ်ရပ်သွားတယ်ဝင်လေစင်တန်းကြီးဖြစ်လာတယ်ရပ်သွားတယ်ထွက်လေစင်တန်းကြီးဖြစ်သွားတယ်ရပ်သွားတယ်အစင်တန်းဆိုတဲ့ကူကပညာသဘောပါနေပြီပရမတ်မဖြစ်တော့ပရမတ်မဖြစ်တဲ့အခါကျတော့ရက်သွားတာကိုမြင်လို့အနေဆာလို့ပြောခြင်းပြောနိုင်ပါတယ်ဒါပေမဲ့လည်းဝိပဿနာတော့မဖြစ်ပါဘူး။ဘာဖြစ်လို့တော့လေဆိုတဲ့ပညာစင်တန်းကြီးစီကိုစိတ်ရောက်နေသည့်အတွက်လေဆိုတဲ့စိတ်ပညာစင်တန်းကြီးစီကိုစိတ်ရောက်နေတော့ကြောင့်သမထပဲဖြစ်ပဲဝိပဿနာမဖြစ်ဘူး။ဒါဝိပဿနာဖြစ်ဖို့တရားကလေရဲ့စင်တန်းကြီးကိုကြည့်ဖို့မလိုဘူး။လေစင်တန်းကြီးကိုကြည့်ဖို့မလိုတော့လေစင်တန်းကြီးကိုမမြင်တော့ဘူးဆိုရင်ဒီလေစင်တန်းကြီးဖြစ်လာတယ်ရပ်သွားတယ်ဖြစ်လာတယ်ရပ်သွားတယ်ဒါလည်းကြည့်ဖို့မလိုဘူးဒါဖြင့်ဘာကိုကြည့်ရမှာလဲအသက်ရှူနေတဲ့လေရဲ့သဘာဝကိုကြည့်အသက်ရှူတာဒီနှာသီးခါကိုတိုးပြီးတော့ဝင်လာတယ်တိုးပြီးတော့တိုးတဲ့သဘာဝလေးကိုကြည့်တိုးတဲ့သဘာဝတိုးတဲ့သဘာဝလေးဒီဝါယောဓာတ်ပူတဲ့သဘာဝလေးဒီတေဇောဓာတ်ဤတဲ့သဘာဝလေးလေဒီသောဓာတ်ထိလိုက်တဲ့သဘာဝလေးကပထဝီဓာတ်ဟုတ်လေကိုအာယုံပြည့်ရင်လေတစ်မျိုးတည်းပဲမြင်နေမှာပဲဓာတ်ကိုအာယုံပြည့်လိုက်တဲ့အခါကျတော့ပထဝီဓာတ်ဒီသောဓာတ်ဝါယောဓာတ်ဒါလေးတွေကခွဲလို့မရဘူးလေနော်ခွဲလို့မရဘူးအဲအဘောဓာတ်ကတော့သတိထားလို့မရဘူးလို့ဒီလိုဆိုပါတယ်ဘုဒ္ဓဘာယုံထဲမှာအဘောဓာတ်မပါဘူးအဘောဓာတ်ကိုသတိမထားမိဘူးမပါဘူးမဟုတ်ဘူးသတိမထားမိဘူးပရိဝိဒ္ဓကိုသတိထားမိတယ်ဒေသောဓာတ်သတိထားမိတယ်ဝါယောဓာတ်သတိထားမိတယ်အဘောဓာတ်ကိုသတိမထားမိဘူးဒါပေမဲ့လုံးဝမပါဘူးတော့မဟုတ်ဘူးပါတော့ပါတယ်ဘာဖြစ်လို့တော့မာဘော၄ပါးဒီတတိတ္ထာခွဲပြီးတော့ဖြစ်တာမဟုတ်ဘူးအလုံးပေါင်းဖြစ်နေကြတယ်ဟုတ်ပြီအဲ့ဒီတော့လေကလေးရှူလိုက်တယ်လေအစင်တန်းဖြစ်လာတယ်ရက်သွားတယ်လေစင်းတဲ့ရက်သွားတာဒါပါလေပညာဖြစ်ပြီးတော့ပညာရက်သွားတာပညာရုပ်ဖြစ်ပြီးတော့ပညာရုပ်ရက်သွားတာထွက်လေထွက်သွားတယ်ပညာရုပ်ဖြစ်ပြီးတော့ပညာရုပ်ရက်သွားတာလေကိုအာယုံပြုတ်နေပြီဆိုကြတဲ့ကောကပညာဖြစ်နေပြီပရမမောတော့လေသည်ဝါယောတဘာဝကဓာတ်ဝါယောဓာတ်ဝါယောကိုကြည့်ရမှာမဟုတ်ဘူးဝါယောဓာတ်ကိုကြည့်ရမှာဝါယောကိုမြင်ရမှာမဟုတ်ဘူးဝါယောဓာတ်ကိုမြင်ရမှာအဲ့တော့ဓာတ်မမြင်သေးပဲနဲ့လေစင်တန်းကြီးဖြစ်လာတယ်ရပ်သွားတယ်ဖြစ်လာတယ်ရပ်သွားတယ်ဖြစ်လာတယ်ရပ်သွားတယ်ဒါအနိစ္စတော့အနိစ္စပဲဒါပေမဲ့လည်းပဲပရမတ်ရဲ့အနိစ္စမဟုတ်ဘူးပညာရဲ့အနိစ္စဖြစ်နေတယ်ပရမတ်ရဲ့အနိစ္စမဟုတ်ဘူးဆိုရင်ဒါပညာမစင်လို့ပေါ့ပညာမစင်ရင်သူ့ကိုကြည့်နေပြီမဲ့မှန်ကန်သောတတိမဖြစ်ဘူးမှန်ကန်သောတမာတိမဖြစ်ဘူးမှန်ကန်သောတတိမှန်ကန်သောတမာတိမဖြစ်ရင်လည်းပဲမှန်ကန်သောပညာဝိပဿနာဉာဏ်မဖြစ်နိုင်ဘူးအဲဒါကြောင့်မို့လို့လေကိုကြည့်နေပြီမဲ့လေကိုမမြင်စေနဲ့သူ့ရဲ့သဘာဝကိုမြင်အောင်ကြည့်သူ့ရဲ့သဘာဝမှာလေတွေပါလေတုံထုတ်တဲ့သဘောရှိတယ်တုံထိုးတဲ့သဘောဝင်လာတော့ကလည်းတုံးပြီးဝင်လာတာထွက်တော့လည်းတုံးပြီးထွက်သွားတာတုံးဝင်လာတယ်တုံးထွက်သွားတယ်ဝင်နေထွက်တယ်ဆိုတာပညာတုံးတယ်ဆိုတာကပရမတ်ဝင်နေထွက်တယ်ဆိုတာကပညာတုံးတယ်ဆိုတာကပရမတ်ဒါသဘာဝတရားကလေးတကူတုံးတဲ့သဘာဝလေးဖြစ်တယ်တုံးတဲ့သဘာဝလေးပြတ်တယ်တုံးတဲ့သဘာဝလေးဖြစ်တယ်တုံးတဲ့သဘာဝလေးပြတ်တယ်ပူတဲ့သဘာဝလေးဖြစ်တယ်ပူတဲ့သဘာဝလေးပြတ်တယ်အေးတဲ့သဘာဝလေးဖြစ်တယ်အေးတဲ့သဘာဝလေးပြတ်တယ်ထိတဲ့သဘာဝလေးဖြစ်တယ်ထိတဲ့သဘာဝလေးပြတ်တယ်အဲ့ဒါမှသူကဝိပဿနာကိုအဲ့ဒါဝိပဿနာရဲ့အမြင်မှာတကယ်ပရမတ်ရုပ်ရဲ့အမြင်မှာတွန်းတာလည်းမရှိဘူးထိုးတာလည်းမရှိဘူးတွန်းနဲ့ထိုးတဲ့သရကနာမည်ပညာသတ်မှတ်ပေးထားတာတကယ်သဘာဝစိတ်ကတော့ဖြစ်လာတယ်ပြတ်သွားတယ်ဖြစ်လာတယ်ပြတ်သွားတယ်တွန်းတာလည်းသဘာဝတကူဖြစ်ပြီးတော့သဘာဝတကူပြတ်သွားတာပဲတိုးတာလည်းသဘာဝတကူဖြစ်ပြီးတော့သဘာဝတကူပြတ်သွားတာပဲဒီတော့မိမိအတိတ်ထဲမှာအားလုံးဟာသဘာဝတကူဖြစ်သဘာဝတကူပြတ်သ တဘာဝတစ်ခုဖြစ်တဘာဝတစ်ခုပြတ်တဘာဝလေးတွေသာစဉ်သက်မပြတ်ဖြစ်နေတာပဲဆိုတော့လေဆိုတဲ့စီစိတ်မရောက်တော့ဘူးပေါ့အဲ့တော့လေဆိုတဲ့စီကိုစိတ်ရောက်နေရင်ပညာတဘာဝစီကိုအာယုံကြသွားတော့မှပရမတ်ဝင်လေထွက်လေဝင်လေထွက်လေဒါပညာခေါ်တယ်ပရမတ်မှာဝင်တယ်လည်းမပါဘူးထွက်တယ်လည်းမပါဘူးတဘာဝလေးတကူဖြစ်တယ်တဘာဝတကူပြတ်တယ်ဖြစ်တယ်ပြတ်တယ်ဖြစ်တယ်ပြတ်တယ်ဒါပရမတ်အဲ့ဒီလိုပညာပရမတ်ကိုယ်အောင်ကြိုးစားပြီးတဲ့အခါကျတော့ပညာစီစင်မြောက်စီပဲနဲ့ပရမတ်စီကိုဆက်ရအောင်တတိဆိုတဲ့အသီးလေးနဲ့ဆက်ဆက်ပြီးတော့ပြေဖို့လိုပါတယ်ပညာစီဆက်ရောက်တော့မယ်ဆိုတာနဲ့တတိလေးကတတိထားပြပါဟာဒါပညာဒါပညာပရမတ်မဟုတ်ဘူးဒါကြည့်ရမှာမဟုတ်ဘူးဟိုဟာကမှကြည့်ရဒါပရမတ်ဆိုတဲ့အသီးလေးစီပရမတ်ဆိုတဲ့သဘာဝလေးစီကိုရောက်တတိလေးနဲ့ပို့ဖို့ပြေတတိလေးနဲ့ညွန်ပြပြေအသီးလေးကပ်ပြီးတော့ကြည့်ပြေအသီးလေးကပ်ပြီးတော့ကြည်နေရင်ကြည်နေရင်လည်းပညာစီစင်မြောက်တော့ဘူးအဲ့ဒီပရမတ်စီပေါ်မှာပဲစွတ်စွတ်ဆက်ဆက်ကြည်နိုင်ပြီဆိုရင်အဲ့ဒီတမာရီတွေဝိပဿနာဉာဏ်အတွက်လုံလောက်တဲ့တမာရီပါပဲအရိတမမဖြစ်သေးရင်တော့လုံလောက်တဲ့တမာရီလို့ပြောလို့မရသေးဘူးတမာရီတော့တမာရီပဲကောမီတာပြီအခြေခံအဖြစ်ပြန်ပြောပါမယ်ပညာပေါ်မှာတည်နေခြင်းသည်သမထရဲ့အခြေခံတတိသမထရဲ့အခြေခံသမာဓိပရမယုံနာပေါ်မှာသိနေခြင်းကဝိပဿနာရဲ့အခြေခံတတိဝိပဿနာရဲ့အခြေခံသမာဓိသမာဓိဝိပဿနာရဲ့အခြေခံသမာဓိဘလောက်လိုအပ်တယ်လဲဝိပဿနာနဲ့ရှုဖို့ရတဲ့အစဉ်သည့်ညွန်ပြပေးနိုင်တဲ့ပြင်ဆင်ပေးနိုင်တဲ့အနေအထားရှိရင်လုံလောက်တဲ့သမာဓိဖြစ်ပါပြီဆိုလိုရင်းကတော့ဝိပဿနာဉာဏ်ကဆုံးဖြတ်ပြရမယ့်သဘာဝတည်းသူရဲ့အလုပ်ပဲဆုံးဖြတ်ပြရမယ့်အလုပ်ကသူရဲ့အလုပ်ပဲလိုက်ရှာနေရမှာမဟုတ်ဘူးရှာတာကတတိကတတိသမားလေးနဲ့ရှာရမှာတတိသမားလေးကဘာနဲ့တူသလဲလို့ဆိုတော့တတိသမားလေးကဘာနဲ့တူသလဲလို့ဆိုတော့ဟိုလေးတွေညားတွေပြတဲ့အခါမှာချိန်ပေးတာနဲ့တူတာပေါ့တဏှတိလေးတွေညာတွေပြတဲ့အခါမှာချိန်ပြတာနဲ့တူတယ်ပြင်းမှတ်ကိုချိန်ပြတာနဲ့တူတယ်ပညာကဘာနဲ့တူတယ်လဲဆိုတော့ပြက်လိုက်တာနဲ့တူတယ်သူကပြည့်ရမယ်လို့သူလုပ်ပဲပြည့်ရမယ်လို့သူလုပ်ပဲเนาะဒါပေမဲ့ပြင်းမှတ်ကိုရောက်အောင်ချိန်ပြဖို့ကတတိနဲ့သမာဓိအလုပ်ပဲတတိသမာဓိအလုပ်ကမမှန်ဘူးဆိုရင်ပညာရလုပ်ကလည်းမမှန်ဘူးမမှန်ရင်သမာဓိတွေမဖြစ်ဘူးသမာဓိတွေမဖြစ်ဝိပဿနာမဖြစ်ဘူးအဲ့ဒါကြောင့်မလို့ဝိပဿနာဖြစ်ဖို့ဆိုတာကတတိသမารီလောက်အားသိအားကောင်းဖို့လိုတယ်မှန်ကန်နေဖို့လိုတယ်တဲ့အောင်ချိန်ပေးထားဖို့လိုတယ်တနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်တန်မြတ်ရတဲ့အခါကျတော့တန်လေးကိုကင်ပေးရတာပေါ့တဲ့ပေးရတာပေါ့သူ့ရဲ့နေရာလေးမှာတိတိကျကျတဲ့ပေးတယ်ကင်ပေးတယ်တဲ့ပေးပြီးတော့မှတစ်ဖက်ကတူနဲ့ရရတာပေါ့ပညာကတူနဲ့ရိုက်တာနဲ့တူတယ်သမာရီမက်ကင်သုံးပါးကတဲ့ပေးတာနဲ့တူတယ်အတဲမမှန်ရင်အရင်လည်းမမှန်ဘူးအရိုက်မမှန်ရင်လုံကမပြီးဆုံးဘူးဒီတော့အတဲမှန်မှအရိုက်မှန်တယ်တဲတဲ့လုံကသည်ရိုက်တဲ့နေရာမှာအစင်းသင်းဖြစ်အောင်တဲပေးဖို့လိုတယ်အစင်းသင်းမဖြစ်သေးသမျှကလပ်ပါလောက်ရိုက်ချင်းကိစ္စလုံကပြီးဆုံးမှာမဟုတ်ဘူးဒါကြောင့်မလို့ဘယ်တိုင်းတာအထိတဲပေးမှတဲပေးခြင်းလုံကပြီးဆုံးမလဲဆိုရင်ရိုက်တဲ့ရိုက်ချက်မှန်ကန်အောင်တဲပေးနိုင်ရင်သူ့လုံကပြည့်စုံတယ်လို့ခေါ်တာပဲအဲဒီလိုမှမဟုတ်သေးရင်တော့တည်ပြီးတဲ့လုံငန်းဟာပြည့်စုံတယ်လို့မခေါ်သေးဘူးလေးနေမြားနေပြည့်တဲ့အခါမှာလည်းပဲပြည့်မှတ်ကိုတက်တဲ့ရောက်ချိန်ပေးနိုင်ရင်ချိန်ပေးတဲ့လုံငန်းပြည့်စုံတယ်ခေါ်တာပဲပြည့်မှတ်ကိုတက်တဲ့ရောက်ချိန်မပေးနိုင်တဲ့များကလပ်ပါလုံးချိန်တဲ့လုံငန်းကိုပြည့်စုံတယ်လို့မခေါ်သေးဘူးချိန်တဲ့လုံငန်းမပြည့်စုံဘဲနဲ့ပြည့်တဲ့လုံငန်းဟာဘယ်တော့မှပြည့်မှတ်ကိုမရောက်ဘူးခုနတူတဲ့ရိုက်တဲ့အခါမှာတန်လေးရိုက်တဲ့အခါမှာတဲပြတဲ့လုံကအစင်းနဲ့မဖြစ်ပဲနဲ့တူနဲ့ရိုက်တဲ့လုံကဘရောမှပြီးဆုံးတဲ့သဘောမဖြစ်နိုင်ဘူးအဲဒီလိုပဲဝိပဿနာရှုတဲ့နေရာမှာလည်းပဲတတိတို့ဝရိယတို့သမာဓိတို့ဆိုတာချိန်ပေးနေတာတဲပေးနေတာအရှုကံနဲ့ရှုနေအောင်တဲပေးနေတာအဲဒီတဲပေးတဲ့လုံကကို စနစ်တကျဖြစ်အောင်တည်ပေးဖို့လိုအပ်ပါတယ်။ပညာစီကိုမရောက်စေနဲ့ပရမတ်စီကိုရောက်အောင်တည်ပေး။ပညာကိုမမြင်စေနဲ့ပရမတ်ကိုမြင်နေပါစေ။အဲ့ဒီပရမတ်ဆိုတဲ့အာယံကိုတတိလေးနဲ့ဖန်ဆုပ်ထားတယ်။တမာရီလေးနဲ့မလုံမရှားဖြစ်အောင်ငြိမ်ငြိမ်သက်သက်ဖြစ်အောင်ထိမ့်ပေးထားတယ်။အဲ့လိုထိမ့်ပေးပြီးပြီးပြီဆိုတဲ့အခါကျတော့မှပညာနဲ့ဆုံးဖြတ်လိုက်တဲ့အခါမှာအော်ဒီသဘောလေးဟာမမြဲတဲ့အနေစာသဘောလေးပဲဆင်းရဲတဲ့ဒုက္ခသဘောလေးပဲကိုယ်မပိုင်တဲ့အနတ္တသဘောလေးပဲလို့ပညာကဆုံးမဲ့ချက်ချလာမှာကိုအဲ့လိုဆုံးမဲ့ချက်ချလိုက်နိုင်မှပညာရဲ့လုံကဟာမှန်ကန်တဲ့တမ္မာဒိဋ္ဌိဖြစ်မှာပေါ့တမ္မာဒိဋ္ဌိဖြစ်မှာဝိပဿနာဖြစ်မှာအဲ့ဒါကြောင့်မလို့ဝိပဿနာရှုတဲ့နေရာမှာယုကနာတ္တနီဆိုတာကတမာရီနဲ့ပညာတွဲလှုပ်တယ်နီဘယ်လိုတွဲသလဲတမာရီကပညာနဲ့လည်းရောညီတွေဖြစ်တဲ့တမာရီဖြစ်အောင်ကြိုးစားပေးနေတယ်ပညာကလည်းပဲတမာရီနဲ့လည်းရောညီတွေဖြစ်အောင်သူကလိုက်ပြီးတော့ဆုံးဖြတ်ပေးနေတယ်ဆလိုရင်းကတော့တမာရီချိန်ပေးတဲ့နေရာကိုပညာကပြည့်လှုပ်လိုက်တာအဲ့ဒါချိန်ပေးတဲ့အလို့ရပြည့်လို့တယ်လို့ဒီနှစ်ခုတွဲပြီးတော့အပြန်အလှန်ချိန်ပေးတဲ့လုပ်ငန်းကလည်းပြည့်လို့တဲ့လုပ်ငန်းအထောက်အကူဖြစ်အောင်ချိန်ပေးတယ်ပြည့်လို့တဲ့လုပ်ငန်းကလည်းချိန်ပေးတဲ့နေရာရောက်အောင်ပြည့်ပေးတယ်ဒီနှစ်ခုတွဲဖြစ်နေခြင်းကိုဒါယုကနာတ္တလို့ခေါ်တယ်တမာရီနဲ့ပညာတွဲဖြစ်တယ်လို့ခေါ်တယ်ကျတော့တမာရီနဲ့ပညာဟာဘာပဲပြောပြောအဲ့ဒါတို့တွဲဖြစ်ရမှာတမာရီအဓိကပညာအဓိကတမာရီအဓိကဆိုတာကဇာလန်းကိုသွားတယ်။ပညာအဓိကဆိုတာကဉာဏ်လန်းကိုသွားတယ်။အမတန်ဉာဏ်ထက်မြတ်တဲ့ပုဂ္ဂိုလ်များသည်တမာရီကိုသိပြီးတော့ဂရုစိုက်စရာမလိုဘူး။ဉာဏ်သွားခြင်းတဲ့စီကိုဖြောင်းဖြောင်းတန်တန်သွားလို့ရတယ်။အဲ့ဒီပုဂ္ဂိုလ်များကြတော့ဉာဏ်ကရှိက။အဲဇာလန်းကနေပြီးတော့တစ်ဆင့်သွားမဲ့ပုဂ္ဂိုလ်များကြတော့လည်းပဲတမာရီကရှိကသွားတယ်ပေါ့။သို့တော့မိမိတို့ကဇန်လန်းကနေလည်းသွားမှာမဟုတ်ဘူးဉာဏ်လန်းကသွားမှာဉာဏ်လန်းကသွားတဲ့အခါကျတော့လည်းပဲဉာဏ်ကိုကိုယ်လိုချင်တယ်လို့စေစားလို့ရနိုင်တော့တဲ့ထက်မြက်တဲ့ဉာဏ်ရှိတဲ့ပုဂ္ဂိုလ်တွေမဟုတ်ကြဘူးထက်မြက်တဲ့ဉာဏ်ရှိတဲ့ပုဂ္ဂိုလ်တွေမဟုတ်ကြသည့်အတွက်ဉာဏ်သက်သက်ဉာဏ်ကိုရှည်ရမ်းနေပြီးတော့သွားလို့လည်းမရဘူးဖခင်လက်ထက်တုန်းကတော့ဉာဏ်ကိုရှည်ရမ်းကသွားတဲ့ပုဂ္ဂိုလ်တွေလည်းရှိတယ်တမာရီရှည်ရမ်းကသွားတဲ့ပုဂ္ဂိုလ်တွေလည်းရှိတယ်ဒါပေမဲ့ဒီခေတ်မှာတော့သာသနာတွင်မှာဝိပဿနာလုပ်ငန်းလုပ်နေတဲ့ပုဂ္ဂိုလ်တိုင်းဟာတမာရီကိုရှည်တန်းကသွားတဲ့ပုဂ္ဂိုလ်တွေအမှတ်တမ်းနေပါတယ်။ဉာဏ်ကိုရှည်တန်းကသွားပြန်တော့လည်းပဲဉာဏ်ကိုရှည်တန်းကသွားရလောက်အောင်ချက်မြက်တဲ့ပုဂ္ဂိုလ်တွေလည်းအမှတ်တမ်းနေပါတယ်။ဒီတော့ဒီခေတ်မှာတော့တမာရီနဲ့ပညာတွဲသွားတဲ့နေ့ကိုပဲအများအဖြစ်ရှင်းသုံးကြတာများပါတယ်။ကောင်းပြီဒါဖြစ်လို့ရှိရင်ဝိပဿနာလုပ်ငန်းခွင်နဲ့ပတ်သက်လို့ပြန်ပြီးတော့ပြောရမယ်ဆိုလို့ရှိရင်ပထမတမာရီလေးတည်ပြလိုက်ပါတမာရီတည်ဖို့ရန်အတွက်တတိလေးနဲ့စိုက်ပြီးတော့တတိလေးနဲ့တည်ပြလိုက်ပါတဘာဝလေးတည်ပြလိုက်ပါအဲ့ဒီလိုတည်ပြလိုက်တဲ့အခါမှာပထမဆုံးဒုပ္ပံကချီလက်ဆိုတဲ့ပုံမှန်သဏ္ဍာန်နဲ့တွဲပြီးတော့မြင်ကောင်းမြင်ပါလိမ့်မယ်မြင်မင်းမကိစ္စမရှိဘူးအဲကျင်သားရသပြီဆိုရင်ဒုပုံကခြေလက်ဆိုတဲ့ပုံမှန်တရားဒီကြည့်ရမယ့်အရာမဟုတ်ဘူးမြင်ရမယ့်အရာမဟုတ်ဘူးဒါပညာသူ့ကိုမမြင်စေနဲ့ပရမတ်ဆိုတဲ့သဘာဝလေးစီကိုမြင်အောင်ကြည့်ရမယ်ဆိုတဲ့အတိလေးအလိုလိုသိနေပါစေအဲ့လိုသိပြီးတဲ့အခါကျတော့မှပုံမှန်တရားဆိုတဲ့ပညာစီစိတ်မရောက်စေနဲ့သဘာဝဆိုတဲ့ပရမတ်စီစိတ်ရောက်အောင်ကြိုးစားသဘာဝဆိုတဲ့ပရမတ်ထတရားကလေးကိုမိအောင်ဖန်မိအောင်ဖန်ပညာကိုခွာထုတ်ပရမတ်ကိုမိအောင်ဖန်ပရမတ်ကိုမိအောင်ဖန်ဖန်ရင်ဖန်ရင်လည်းတဖြည်းဖြည်းနဲ့မိလာလိမ့်မယ်ဖန်ကစားမှာတော့ပညာနဲ့တွဲတွဲပြီးတော့မြင်လိမ့်မယ်ပညာနဲ့တွဲတွဲပြီးတော့မြင်နိုင်မြင်နိုင်ဟောဒါကပညာပဲဒါကိုမမြင်ရဘူးပညာမပါရဘူးဒီပုံကချက်တဲ့ပညာမပါစေရဘူးပုံမှန်တဲ့ပညာမပါစေရဘူးငါဆိုတဲ့ပညာမပါစေရဘူးတဘာဝတွေကိုရောက်အောင်ကြည့်ရမယ်တဘာဝကိုမိအောင်ဖတ်ရမယ်ဆိုတော့အတိကလေးမွေးပေးပြီးတော့ကြိုးစားပြီးတော့ကြည့်ပေးပါနာရင်နာတဲ့သဘောကိုကြည့်ကျင်ကျင်တဲ့သဘောကိုကြည့်နာတာကျင်တဲ့ပြောက်သွားတယ်လေမနာမကျင်တဲ့သဘောမနာမကျင်တဲ့သဘောကြတော့ယောက်ကမထင်ရှားဘူး နာကျင်နေတော့ကရုပ်ထင်ရှားတယ်။မနာမကျင်တဲ့အခါကျတော့ရုပ်မထင်ရှားဘူး။ဘယ်လိုထင်ရှားသလဲ။နာထင်ရှားတယ်။အဲရုပ်ထင်ရှားရင်ရုပ်ကိုမမြင်အောင်ဖန်။နာထင်ရှားရင်နာကိုမမြင်အောင်ဖန်။နာနဲ့ကျင်နေတော့ကရုပ်ထင်ရှားတဲ့အတွက်နာနဲ့ကျင်တဲ့ရုပ်ရဲ့သဘောကိုမမြင်အောင်ဖန်။အနာကျင်နေပြတ်သွားတဲ့အခါကျတော့နာသဘောနဲ့ထင်ရှားတဲ့အတွက်သိနေတဲ့အသေးလေးကိုမမြင်အောင်ဖန်။ခံစားတဲ့ခံစားမှုလေးကိုမမြင်အောင်ဖန်။အဲဒီလိုမမြင်အောင်ဖန်လိုက်နှမ်းရင်ဒီပေါ်မှာအတိလေးကတ်သွားတာပဲအတိကတ်သွားတဲ့နယ်ဒီပဲနဲ့ဝိရိယလည်းပါသွားပြီတမာရီလေးနဲ့လည်းဆွတ်ဆွတ်ဆတ်ဆတ်ကျင့်နိုင်သွားပြီအဲဒီလိုကျင့်နိုင်သွားတဲ့အခါကျတော့ဒီပေါ်မှာဆင်ញင်ပေးလိုက်သူရဲ့တဘာဝလေးကိုဆင်ញင်ပေးလိုက်တဲ့အခါမှာဘယ်တဘောပဲဖြစ်ဖြစ်ယောတဘောပဲဖြစ်ဖြစ်ဝေဒနာတဘောဖြစ်ဖြစ်စိတ်တဘောပဲဖြစ်ဖြစ်တဘောတရားမှန်မြတ်ဟာအမြဲတမ်းဖော့ပြန်ပြစီနေတယ်တစ်ခုနဲ့တစ်ခုမတူဘူးတကူချုပ်ပြီးတော့မှတကူအစားထိုးဖြစ်နေတာတကူနဲ့တကူမတူတဲ့သဘောတည်းပဲလေတကူပြတ်လို့တကူအသိပေါ်နေတာပဲတကူနဲ့တကူအများအားပြောင်းလဲနေတာဟာတကူတည်းကကြောင်းတာမဟုတ်ဘူးတကူပြတ်တဲ့နေရာမှာနောက်တကူအစားထိုးဝင်နေတာပဲလို့အစားထိုးထိုးပြီးတော့ပေါ်တဲ့သဘာဝကိုမြင်အောင်ကြည့်လိုက်နှမ်းရင်အဲ့ဒါဉာဏ်ရခက်ကန်တာဖြစ်လာတာပဲအဲ့ဒီလိုဖြစ်လာတာကိုမှဖြစ်ပြဲလို့ဒီလိုခေါ်ပါတယ်။အဲဒါကြောင့်ဖြစ်ပြဲဆိုတာဟာပညာရုပ်ခန္ဓာကြီးရဲ့ဖြစ်ပြဲမဟုတ်ဘူး။ပညာရုပ်ခန္ဓာကြီးရဲ့မမြဲတာဘလောက်ပဲမြင်နေပါစေအဲ့ဒါကိုဖြစ်ပြဲလို့မခေါ်ဘူး။ပရမတ်သဘာဝတရားကလေးတွေရဲ့တစ်ခုနဲ့တစ်ခုမတူတဲ့သဘောပြောင်းလဲတဲ့သဘောအပိုင်းပိုင်းအစစ်စစ်အခြားအခြားအဲ့ဒီလိုအစိတ်စိတ်ကိုမြင်တော့မှဩသဘာဝတစ်ခုနဲ့သဘာဝတစ်ခုမတူပါလားလို့ဆုံးပြချက်ချလိုက်နိုင်တာအဲ့ဒီဆုံးပြချက်ချလိုက်တဲ့အချိန်ဟာဖြစ်ပြမြင်တဲ့အချိန်ပဲဒါကြောင့်ဖြစ်ပြဆိုတာဟာပညာရဲ့ဖြစ်ပြမဟုတ်ဘူးပရမတ်ရဲ့ဖြစ်ပြပညာရဲ့ဖြစ်ပြမြင်နေပေမဲ့ဝိပဿနာမဖြစ်ဘူးပရမတ်ရဲ့ဖြစ်ပြမြင်မှဝိပဿနာဖြစ်တယ်လို့အဲ့ဒီတော့သဘောပေါက်ပါကဲကောင်းပြီခဏလေးတော့ဒါရှိလို့တော်လိုက်ကြအောင်ဆို